ီနေ့ပြုတ်တဲ့အစည်းအဝေးနဲ့ပတ်သက်ရင်းနည်းပြောပြပေးပါဦးခင်ဗျအ
စည်းအဝေးကတော့အခုကျွန်တော်၄နိုင်ကျော်လောက်ပြည်ပြီးမနေ့၉နိုင်ရဆက်ဆွေးနေတယ်အခု20 try စိတ်မဲ့အခုကျွန်တော်တို့ဒီမှာထုတ်နိုင်တယ
်ဟုတ်ကဲ့ထုတ်ပြန်တဲ့ဒီ statement နဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါဦး
အော်ကျွန်တော်တို့ရင်းစွေးနွေးပွဲဒီမှာဒီပုံရိပ်ချေချက်ကိုကျွန်တော်တို့မထုတ်နိုင်ဘူးနော်အဲစင်အချက်ငါတို့ပါတယ်တစ်သက်ကကျွန်တော်တို့စီဝေးဖက်လို့တော့ပါတယ်နောက်တော့ဒီစီဝေးမှာဟိုတက်တဲ့နေနဲ့အဲတက်တဲ့အဖွဲ့စည်းတွေပါနော် CNU ဥက္ကဋ္ဌဒီမှာသူစီဝေးတို့တင်းကိုဥဆုံးဘယ်သူဆောက်ွက်သူဝင်နောက်အစီအစဉ် SSC ရောဦးယူဆိုင်သူနောက်ဦးဟန်ရောင်းဝင်နောက်ဦးဘယ်လည်းနဘရတိယနိုင်ငံတိုင်းမိဌာနသမ္မတကြီးပါနော်အဲဒါချက်နဲ့ချက်သုံးကတော့ပတ်သက်တဲ့လမ်းကြောင်းနေထားရှိဖို့နော်ဒီဖက်စီရေးတင်မှာကဆော့ဆော့နိုင်ရေးနောက်ကျင်စီရေးတည်ပြည့်မှုနောက်ကျင်စီရေးမှာလေ့လာသူများနဲ့တည်ပြည့်ပြောင်းဝယ်နိုင်မယ့်အဖွဲ့အစည်းတွေကိုဖိတ်ခေါ်ရလို့ဆွေးနွေးခဲ့တယ်အချက်လေးကတော့နောက်ကျင်စီရေးကိုဖေဖော်ဝါရီလမကုန်ပြီဆောင်ရွက်ဖို့နဲ့ KNO နဲ့ဆူဝါချာမှာနိုင်ငံစီနေမှုတွေကိုဆက်ဖို့နော်ချက်တာစီပြင်းရေးကိုလေရကောင်းတဲ့ပေါ်နေရလေးလားနည်းပေါ်ပါတယ်ကျန်ရတယ
်ဟုတ်ကဲ့ဒီနေ့အစည်းအဝေးမှာထူးခြားချက်ကတော့ဒီမှာတက်တဲ့အဖြစ်နဲ့တိုင်းရင်းသားအဖွဲ့အစည်းတွေပါတယ်နောက်တစ်ခါဒီတရုတ်နိုင်ငံကလည်းပါဝင်တယ်ဆိုတော့လေဒီကြားပါဝင်တဲ့အဖွဲ့အစည်းတွေရဲ့အခမ်းအနားနဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါခင်ဗျာ
အဓိကတော့ဒါတိုင်းရင်းသားဒီပေါ်နေညီနောင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေဖြစ်တဲ့ KNU ရောဒီ RCS SSC တို့ကနေလာအရင်ဆုံးဒီပွဲတွေကိုကျွန်တော်တို့ဖတ်ပြီးတော့ဒါနဲ့ဆွေးနွေးတဲ့ချက်ဖို့အတွက်ကျွန်တော်အစီအစဉ်ဆုံးဖြစ်နိုင်တဲ့နေရာကိုကြည့်ရခြင်းကကျွန်တော်တို့ဒီတစ်ခက်ဖွဲ့စည်းတွေလာနိုင်တဲ့နေရာအရာနဲ့ဒီမှာကျွန်တော်တို့ခက်ဒီမှာလုပ်တဲ့သဘောပါပဲတူဒီအခက်ကလားတော့ဒီအစီအစဉ်ဖွဲ့ချက်ဝိုင်းကူညီပေးတဲ့သဘောပါပဲ
ဟုတ်ကဲ့အခုပေါ့လေတရုတ်နိုင်ငံရဲ့ပါဝင်မှုနဲ့ပတ်သက်ပြီးတော့ဒီနယ်စပ်မှာဒီမတိမငင်ဖြစ်နေတာကြောင့်ပါဝင်လာတာလို့ရောပြောနိုင်ပါလားခင်ဗျာ
ဒီစီးရီးဝေးရတော့နှစ်သက်ဆွေးနွေးတဲ့အစီအစဉ်ပါပဲဒီနှစ်သက်ဆွေးနွေးတဲ့အစီအစဉ်မှာဒီတက်တီအမည်နဲ့ရတော့ကျွန်တော်ခုနကတော့ပြောတယ်ပေါ့နော
်ဟုတ်ကဲ
့အဲ့ဒါအခြားကိုယ်တွေပါပါကျွန်တော်ကတော့သူတို့နဲ့တရရတော့ပါမှာတော့အဆိုင်မှုဒါပေမဲ့အင်းများချင်းဖြစ်တာတော့သူတို့အဲ့ဒါတင်ရင်းဖို့လိုတာတော့ဒါလည်းမှန်ပါအ
ခုဆွေးနွေးပွဲမှာဒီတက်တီဖြစ်နေတာတိုင်းရင်းသားအဖွဲ့အစည်းတချို့ပါဝင်ပေမဲ့ပေါ့လေဒီ KIO အစိုးပြုထားတဲ့ပေါ့လေ UNFC ပေါ့လေတပ်ပေါင်းစုအဖွဲ့ကမပါဘူးဖြစ်နေပါတယ်ခင်ဗျာဆွေးနွေးပွဲထဲမှာ UNFC ပါဝင်လာနိုင်ဖို့အလားအလာတွေရောရှိပါသေးလားခင်ဗျာ
ဒီပြောင်းစုဒီနေ့ပေါ့စတာလောက်ကောမဒီနေ့တမားကြီးအနေနဲ့ဒီကျွန်တော်တို့အူရစ်တစ်ဖွဲ့ချင်းနဲ့ဆွေးနွေးမယ်နောက်ဆုံးကတော့ပုံမှန်ကတော့အားလုံးကျွန်တော်လူချင်းနဲ့ဒီဆက်မတင်ရည်နဲ့ဒီနေ့အဆမနေ့တူဆွေးနွေးမှုရတဲ့ဖြစ်လာမယ်။အော်ဝဲကျွန်တော်ရည်မှန်းတဲ့သဘောလို့ပဲကျွန်တော်ကတော့ဒီလိုပဲနားလည်ပါ
။အရှင်းပြတဲ့ကျေးဇူးများကြီးတင်ပါတယ်